ပြီးခဲ့တဲ့ရက်ပိုင်းထဲကဆက်လို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပစ်ခတ်နေကြတဲ့ချင်းပြည်နယ်မင်းတမြို့မှာနောက်ထပ်အင်အားဖြည့်ထားတဲ့နတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒီနေ့တိုက်ပွဲထပ်ဖြစ်ခဲ့တာပါမင်းတမြို့ဝင်6မှန်ခန့်กว่าကနေမြန်မာစစ်တပ်ဘက်ကလက်နက်ရည်စင်နဲ့ပစ်ခတ်ခဲ့တာကြောင့်ပရမခန့်စစ်နေရာကနေဆုတ်ခွာခဲ့ရပြီးဒုတိယခန့်စစ်နေရာကနေခုခံကာကွယ်နေရတယ်လို့မင်းတမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လူငယ်ခေါင်းဆောင်တို့ကပြည်ဝေးကိုပြောပါတယ်
ကျွန်တော်တို့ခန့်စစ်3ချက်လုပ်ထားတယ်ပေါ့နော်မြို့ကနေ6မိုင်နားမှာတစ်ခုဒီကဲ9မိုင်နားမှာတစ်ခုဒီကဲမြို့အဝင်နားမှာတစ်ခုအဲ3ခုလုပ်တာကျွန်တော်တို့အဲအတားအဆီးကမရတော့နောက်ဆုံးပဲရတယ်အခုသူတို့ပထမတားဆီးနားမှာဆက်ကြီးအထိုင်ထားတယ်ပေါ့မှာဒီဘက်ကိုတောက်တော့ထုနေရဟိုလက်နဲ့ကြည့်တော့ဆက်ပင်းသားကြီးနဲ့တင်တာပခုံးထမ်းလောင်ချရောပါတယ်ဟိုကျွန်တော်တို့ကတူမီးတွေနဲ့ဖြစ်နေဟိုလက်နဲ့ကြည့်နေပါထုနေကျွန်တော်တို့ဒုတိယဆီးမှာတော့ဒီကျွန်တော်ရပ်တော့ဆက်တားနေတော့
မင်းသားမျိုးကိုသိမ်းပိုက်နိုင်ဖို့စစ်ကောင်စီတပ်ဖွဲ့အင်အားများပြားနဲ့ပခုတ်ကူမျိုးကနေတဲ့စစ်မင်းသားဘက်ကိုလာတာရှိတယ်လို့ကမလက်ဘက်ကနေမင်းသားဘက်ကိုလာတဲ့စစ်ကူအဖွဲ့တွေနဲ့ပါတိုက်ခိုက်နေတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့လူငယ်တူကပြောပါတယ
်ချင်းပြည်နယ်ပြည်မှာတို့ဝင်လာတယ်စစ်ကူအတွက်တို့ဝင်လာပြီးတော့လာပြစ်တော့ဖယ်ဖယ်တက်မလို့ဒီတို့လူငယ်ရေနေနဲ့ပြန်ပြစ်တာပေါ့တိုက်အင်အားက300လောက်ရှိတယ်ကဆယ်စီးနဲ့တက်လာတာဒီနေ့တိုက်အင်အားလည်းများတာကိုလက်နဲ့ကြည့်နဲ့ပါလာကြတယ်ဆိုတော့ကံလက်ကလည်းအဲဒီဤတူရီကလမ်းကျောရှိတယ်။မင်းတပ်တွေကလမ်းကျောပေါ့။အဲလမ်းကျောမှာသူတို့ဝင်သွားတာ။ဝင်တော့အစ်တင်နေခုကျော်ခဲပုံအဲ့ဒါတွေကိုသူတို့စက်ကြီးနဲ့ရှင်းဝင်လာတော့ဟိုကပြစ်ကြတာ။ဒီဟာထိကြတယ်။ Iskan အထက်နားလေးမှာအဲမှာလည်းအဲတခုပြစ်နေတော့လ
ေ။အပြန်လှန်ပြစ်ခတ်မှုမှာစစ်တပ်ဘက်ကတုံယောက်ကြပြီးသူတို့ဘက်ကတော့အသေးဆုံးမရှိဘူးလို့ပြောပါတယ်။တိုက်ပွဲနဲ့ပတ်သက်လို့တမတော်ကိုမင်းမြန်းဖို့ဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ညနေပိုင်းမှာနှစ်ဖက်ပြစ်ကတ်မှုတွေရပ်သွားချင်းစစ်တပ်ဘက်ကဖမ်းဆီးသူတွေကိုပြန်နှုတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အဆင်မပြေခဲ့ပါဘူ
းခုကျွန်တော်တို့၃နိုင်ခွဲလောက်ကစားနာတယ်နားနေရမှာသူတို့နည်းနည်းညှိနှိုင်းထားတဲ့ဟာရှိသေးလို့ညှိနှိုင်းနေတာအဖြစ်မထွက်သေးလို့ကျွန်တော်တို့စောင့်နေကြတာကျွန်တော်တို့အဖမ်းခံကလေးကြီးဆက်နေတော့ပြန်ဆောင်ပေးဖို့ပြီးတော့လက်ရှိကျွန်တော်တို့တက်ကိုထိုးစီစဉ်လာတဲ့ဟာတွေတော့ကိုပြန်ဆောင်ပေးဖို့တောင်းဆိုတယ်ကျွန်တော်တို့ဘက်ကသိတော့မယုံရဘူးဗျသူတို့တွေကအစာကလေးကမယုံရဘူးဆိုတော့တော်တော်ဆယ်တော့သူတို့ကကျွန်တော်တို့ကိုမနစ်ကစားမိကမှအမြောက်ကြည့်နေလမ်းပြတယ်ကျွန်တော်တို့ကလည်းရှိရတူမီနဲ့ပြန်ပြစ်ရတယ်ကျွန်တော်တို့ဘက်ကတော့တဦးတရားမှမထိခိုက်သိတော့စစ်ဘက်ကတော့ဦးကတော့ထိရှားတယ်ဆုံးသွားတာနဲ့ဦးကထိရှားတယ်တဦးကတန်ရာရတာလားထိရှားလားမသိဘူ
းအခုလိုပြစ်ခတ်မှုတွေကြောင့်မင်းတပ်မျိုးဒေသခံမီတာစုအများပြားသိမ်းချောင်နေရပါတယ်ဒေသခံတယောက်ပြောပြတာက
တင်းချောင်ကြတယ်တချို့ကတချို့ကြတော့အင်ထဲမှာပဲတိုးခတ်ပြီးတော့နေကြတင်းချောင်တာကတော့တပတ်လောက်ရှိမှဖြစ်နေဒါကအမှန်ချက်ကိုပြောတာပေါ့
မင်းညံ့နေကလည်းမင်းသားမျိုးဝင်ကောက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နန်းကိုမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကကြာဆုံးတိုင်ရန်ရရှိခဲ့တယ်လို့ရင်းလူလည်းပြသခဲ့ပါတယ်မင်းကပြန်လာပြစ်ခတ်မှုတွင်တပ်ဖွဲ့ဝင်တူတည်ဆုံးခဲ့ပြီး၃ဦးတိုင်ရန်ရပြီးတော့ရင်းစည်းပြသခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းတွေမှာဖော်ပြခဲ့ပါတယ်ဧပြီလ24ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့ဇန္နပြမြူတာမြူရမီစုစုပေါင်း9ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့ပြန်မလွှတ်ပေးခဲ့ရကနေစစ်တပ်နဲ့မင်းတပ်ဒေသခံပြည်သူတွေကြားတင်းမာမှုဖြစ်ပွားခဲ့ပြီးအဲ့ဒီညမှာပဲအပြန်အလှန်ပြစ်ခတ်မှုတွေစတင်ခဲ့တာပါစစ်တပ်ဘက်ကသေဆုံးသူစုစုပေါင်း15ယောက်သမနဲ့ရှိနေတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျသိပြုဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ